COVID-19 ကပ်ရောဂါကြောင့်ကမ္ဘာတဝန်းကကျောင်းတွေကိုပိတ်ထားခဲ့ရပြီးအခုတော့နိုင်ငံအတော်များများမှာကျောင်းတွေပြန်ဖွင့်နေပါပြီ။မြန်မာနိုင်ငံကအထက်တန်းကျောင်းတွေကိုလည်းဇူလိုင်လ21ရက်နေ့မှာပြန်ဖွင့်ဖို့ပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့နောက်မှာအလဲရန်နဲ့မူလာရန်တွေကိုတဆင့်စီပြန်ဖွင့်မယ်လို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်နိုင်ရေးကျောင်းတွေမှာပြုလုပ်ပိုင်အစီအစဉ်တွေကိုအခြေခံညညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကရှင်းပြထားပါတယ
်။ကလေးတယောက်ကိုသိစီရတစ်ခုမတ်စကနှစ်ခုနဲ့အနည်းဆုံးပေါ့နော်ဆရာတို့ဒါဝေနိုင်မှုစူးစမ်းနေတယ်အတန်းထဲမှာတကယ်လို့သူတို့6ပေကွာဒီချလို့ရရင်6ပေကွာနဲ့ထားရမယ်ကျောင်းသားများတဲ့ကျောင်းကြီးကတေချာပေါ့2သုတ်တရပါလိမ့်မယ်ငကုံကအတန်းတန်းထဲမှာလူ60ထည့်ထားတယ်အခု30ပဲရှိမယ်ဆိုရင်နှစ်တန်းကွဲသွားမှာပေါ့ဆရာဆရာမတွေရဲ့တင်ချိန်ပေါ့နော်နည်းနည်းပိုလာနိုင်တယ
်မြန်မာနိုင်ငံမှာအခြေခံပညာအဆင့်ကျောင်းပေါင်း48,000ကျော်ရှိပြီးကျောင်းသား6တန်းခွဲရှိပါတယ်အဲ့ဒီထဲမှာဖုံးတော်ကြီးတင်ပညာရေးကျောင်း1556ကျောင်းပါဝင်ပါတယ်။အများဆုံးကမူလာရန်အဆင့်ကျောင်းတွေဖြစ်ပြီးကိုရင်နဲ့တီလာရှင်လေးတွေအပါအဝင်ကျောင်းသားကျောင်းသူပေါင်း9,000ကျော်ပညာသင်ကြားနေပါတယ်။အဲ့ဒီထဲကအများစုဟာအစိုးရကျောင်းတွေမှာပညာသင်ကြားဖို့အခက်အခဲတွေ့နေသူတွေဖြစ်ပါတယ်။ဖုံးတော်ကြီးတင်ပညာရေးကျောင်းတွေကိုလည်းအစိုးရကျောင်းတွေနီးတူကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးစည်းကမ်းတွေကိုလိုက်နာရမယ်လို့အစိုးရကသတ်မှတ်ထားပါတယ်။အခုဇွန်လနောက်ဆုံးပတ်ထည့်ရောက်ပြီမို့ကျောင်းဖွင့်မဲ့ရက်ကလည်းနှီးကပ်လာပါပြီဖုံးတော်ကြီးတင်ပညာရေးကျောင်းအုပ်ချုပ်သူဆရာတော်တွေလည်းလက်တွေ့ရင်ဆိုင်ရမဲ့အခြေအနေအတွက်စိတ်မောနေကြပါတယ
်ဒါတော့တော်တော်ကိုမလွယ်ပါ
ဘူးတဲ့
ပါအပင်မကျော်နဲ့သုံးမူကွဲကိုပဲဦးချင်းကျောင်းမှာဘလို့မှဖြစ်နိုင်ဖို့စိတ်မလွယ်ဘူးခုကနှစ်တုပ်ခွဲတာတွေကျန်ပြီနောက်ထပ်တစ်တုပ်ခွဲဖို့လည်းတော်တော်ခက်ခဲတယ်အမတ်စုပ်ကလည်းမလွယ်ဘူးလေကလေးတွေကမတ်စုပ်ကိုတနေ့ကုန်ဒီလိုတော့တော့ခက်ခဲတဲ့ပြဿနာပဲမန်ဂျီအိုပြီးတော့စတင်မှုဆိုတာလည်းသိမလို့ဒီကြီးတော်မနေနေရတာ
မန္တလေးမြို့ဖောင်တော်ဦးဖုံးတော်ကြီးတင်ပညာရေးကျောင်းတည်ထောင်သူနဲ့ကျောင်းဦးဖြစ်တဲ့ဆရာတော်ဦးနာယကမိန့်ကြားခဲ့တာပါဖောင်တော်ဦးကျောင်းမှာကျောင်းသား8,000ကျော်ရှိပါတယ်ရန်ကုန်လှမ်းသာယာမြို့နယ်ကအောင်စရာမင်းပရဟိတကျောင်းဟာလည်းကျောင်းသား3,000ဝန်းကျင်ကိုပညာသင်ကြားပေးနေတဲ့ဖုံးတော်ကြီးတင်ပညာရေးကျောင်းဖြစ်ပါတယ်အဲ့ကျောင်းကိုတည်ထောင်သူဆရာတော်ဦးစေယနန္ဒာကလည်း
ခက်ခဲအများကြီးရှိတာပေါ့စာသင်ကုန်စာရေးကိရာအဝိုက်ဘုတ်တွေပါတွေကဟိုဟိုတုန်းက50သင်ရရင်ဒီနှစ်တရားသင်ရမှာပေါ့ကွတရားသင်ရမှာဆိုတော့ဒီရုံးသုံးလုပ်ငန်းတွေကိုချက်လို့ရတဲ့ကိစ္စတွေကတော့ခက်ခဲတာပေါ့ပညာရေးကတော့အဖြစ်ပါပဲဘယ်ပြေနိုင်မှမလဲတနေ့ကုန်သင်တာတောင်မှကလေးတွေကအပြင်းအထန်မှသင်နေရတာတောင်မှအဆင်မပြေတဲ့အထက်မှာခုလိုကြီးအချိန်ကြီးကနည်းနည်းလျော့သွားတော့ခက်ခဲတွေတနေ့ကလုံးတွေ့တာပေါ့
ဖုံးတော်ကြီးတင်ပညာရေးကျောင်းတွေကိုပကံခေအနော်ရထားမင်းလက်ထက်ကစပြီးတန်ဃာတော်တွေကဥဆောင်ဖွင့်လှစ်ခဲ့ကြတာဖြစ်ပါတယ်။ရှေးရခင်ကတော့အတန်းပညာကိုအခြေမခံပဲဗုဒ္ဓအဆုံးအမမြမစာနဲ့တွက်ချက်မှုဆိုင်ရာတွေကိုပဲအခြေခံတင်ကြားခဲ့တာပါ။နောက်ပိုင်းမှာတော့ခေအခြေအနေအရမူလတန်းမူလတန်းလွန်အလဲတန်းတွဲဘက်အထက်တန်းစသဖြင့်တစ်ဆင့်ပြီးတစ်ဆင့်တိုးချက်ဖွင့်လှစ်လာခဲ့ပါတယ်။ဆင်းရဲချမ်းသာမရွေးလူတိုင်းအရေးအဖက်အတွက်အခြေခံတင်ကြားနဲ့ခေပညာတက်မြောက်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပညာရေးဝန်ကြီးဌာနကဖုံးတော်ကြီးတင်ပညာရေးကျောင်းတွေကိုဖွင့်လှစ်တင်ကြားခွင့်ပြုခဲ့တာဖြစ်ပါတယ်။အစိုးရကျောင်းတွေနဲ့စီကန်အတူသတ်မှတ်ထားပေမဲ့ဖုံးတော်ကြီးတင်ကျောင်းတွေကိုတော့ဆရာဆရာမတွေအတွက်သတ်မှတ်ထားတဲ့လစာနဲ့အသေးဆုံးငွေနည်းနည်းသာအစိုးရကထောက်ပံ့တာမို့ကျန်တဲ့ကျောင်းအဆောက်အဦတခြားဝန်ထမ်းစာသင်ကုန်စာရေးကိရိယာအလုံးအတွက်အလိုအပ်ချက်တွေကိုဖုံးတော်ကြီးတင်ကျောင်းတွေကကိုနီကိုဟန်နဲ့ရှာဖွေကြရတာပါ။အခုလိုကပ်ရောဂါကာလအတွက်အစိုးရရဲ့သတ်မှတ်ချက်အတိုင်းဆိုရင်ဖုံးတော်ကြီးတင်ကျောင်းတွေမှာနေရာထိုင်ခင်းဆရာဆရာမနဲ့ကျောင်းသုံးပစ္စည်းရရှိဖို့တွေပိုခက်ခဲလာပါတယ်။ဒါကြောင့်အောင်စရာမင်းဆရာတော်ဦးစရာနန္ဒာကအစိုးရကိုစဉ်းစားပေးစေချင်တာတစ်ခုရှိရလို့ဆိုပါတယ
်။စဉ်းစားကလေးတွေရဲ့ကျောင်းတက်ရမယ့်အခက်အခဲအဲဒီနေ့ဆိုလို့ရှိရင်ကျောင်းတက်ရမယ့်အခက်အခဲကအင်မတန်တွေ့ကြုံနေရတယ်။အသည့်တွေလက်ခံဖို့လည်းခရင်နေအဟောင်းတွေထိန်းထားဖို့လည်းခရင်နေအချိန်မှာနိုင်ငံတော်ကစာသင်ခန်းတရံကိုအယောက်20သားလင်းအသုံးဝင်ပြုထားတယ်လေအဲ့ဒီအသုံးဝင်ပြုထားတဲ့အယောက်20ထက်အ ਨੇ ကြီးများအကျော်ပြီးတော့အယောက်30မျိုးလက်ခံလို့ရနိုင်ပါသလားအရနိုင်တယ်ဆိုလို့ရှိရင်လည်းပဲကလေးတွေရဲ့စာသင်ရတဲ့အခက်အခဲတွေဒီလောက်တစ်ခွေအနေနဲ့အဆင်ပြေနိုင်ပါတယ်လို့အဲ့ဒါလေးကိုဘုံဘုံကမြစ်တာခံတာပ
ါဖောင်တော်ဦးဆရာတော်ဦးနာယကကတော့အစိုးရရဲ့စီကန်းချက်အတိုင်းစာသင်ခန်းထဲမှာလက်ခံနိုင်တဲ့ကျောင်းသားပမာဏထက်ပိုနေတဲ့ကျောင်းသားတွေကိုonline စနစ်နဲ့တင်ကြားပေးဖို့စူးစမ်းကြည့်တင်တယ်လို့နိုင်ငံတော်ကဖုံးတော်ကြီးတင်ကြောင်းဥဆောင်သူဆရာတော်တွေကို online ကတဆင့်မိန့်ကြားအကြံပေးထားပါတယ်
ခဲခဲတွေရှိမှာပဲဗျာ
ဒါမဲ့ဒီခက်ခဲတွေကိုတပြည့်တော်တို့ကြော်လွားမှာပဲ။ဥပမာတပြည့်တော်နိုင်ငံမှာလေးဆက်နှစ်တန်းတော့တယ်လီဖုန်းဆင့်ကမြန်စီ၃နေကြတယ်လို့ပြောတယ်။အဲ့တော့လူတိုင်းလူလူတယ်လီဖုန်း၃နေကြတယ်၊ဖေ့စ်ဘွတ်တွေ၃နေကြတယ်။အဲ့တော့နီးပညာတွေကိုတပြည့်တော်ကလေးတွေတော်တော်များများသိနေကြပါပြီဗျာ။အဲ့ဒီကလေးတွေကကိုကြီးတောင်းပြီးတော့အဲ့ဒီကလေးတွေနဲ့တော်တဲ့တတ်တဲ့ပုံကိုယ်တွေကိုကိုက
င်နေမျိုးမှာအစိုးရအကြောင်းနေတဲ့သဘာဝမတူသလိုသိမ်းပေါင်းများစွာသောအကြောင်းသားတွေမှီခိုနေရတဲ့ဖုံးတော်ကြီးတင်ပညာရေးအကြောင်းတွေရဲ့လိုအပ်ချက်ကိုဥဆောင်သူဆရာတော်တွေနဲ့ပညာရေးဝန်ကြီးဌာနပူးပေါင်းဖြည့်ရှင်းနိုင်မယ်ဆိုရင်ဖြင့်ဆင်းရဲချမ်းသာမရွေးလူတိုင်းအရေးအဖက်အတွက်အခြေခံပညာနဲ့ခေတ္တညာတက်မြောက်စေဖို့ဆိုတဲ့ပညာရေးဝန်ကြီးဌာနရဲ့ရည်ရွယ်ချက်လည်းအထမြောက်လာနိုင်ပါတယ်ရှင်